ုံသားကျောင်းသူတွေရဲ့အရေးအတွေးကိုမြင့်တင်နိုင်ဖို့အတွက်ဆရာဆရာမရဲ့အရေးအတွေးကိုအရင်ဆုံးမြင့်တင်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့ဧပြီလ29ရက်နေ့ကပညာရေးဝန်ကြီးမန္တလေးမှာပြောပါတယ်။ကိုပိုင်ကျောင်းကဆရာဆရာမအရေးအတွေးမြင့်တင်ရေးတလတင်တန်းဖွင့်ပွဲမှာပြောကြားသွားတာဖြစ်ပါတယ်။အစိုးရကျောင်းပုဂ္ဂလိကကျောင်းပညာသင်ဘုန်းကြီးကျောင်းစတဲ့ကျောင်းတွေမှာဆရာဆရာမအရေးအတွေးမြင့်တင်ရေးဟာရွေးချက်နံပါတ်1ဖြစ်တယ်လို့ဆိုပါတယ်ဆရာအားကိုးတဲ့အလွတ်ကျက်ပညာရေးစနစ်ကျင့်သုံးလာတာလည်းကြာလာပါပြီမြမပြည်ရဲ့ကိုလိုနီကစ်ပညာရေးဟာကမ္ဘာအဆင့်မီပညာရေးဖြစ်ပါတယ်အရေးတောင်အာရှမှာတင်ရှားတဲ့တက္ကသိုလ်တွေထဲမှာရန်ကုန်တက္ကသိုလ်ပါဝင်ပါတယ်ကျွန်းပညာရေးလို့နိုင်ငံရေးသမားတွေခေါ်လို့ရှိတဲ့ကိုလိုနီပညာရေးစနစ်ကဘွဲ့ရထားသူတွေဟာလွတ်လပ်ရေးရတော့ရန်ကုန်တက္ကသိုလ်မှာဆရာဆရာမတွေဖြစ်လာကြပြီစီပီကမျိုးဆက်တွေကိုကမ္ဘာအဆင့်မီအောင်ပညာသင်ကြားပို့ချနိုင်ခဲ့ပါလေ။ပို့ချအောင်ဆန်းတဲ့အမျိုးသားခေါင်းဆောင်တွေဟာကိုလိုနီခေတ်ကဘွဲ့ရသူတွေပါ။အရေးအသွေးမကျဆင်းအောင်နှစ်ပေါင်းများစွာအဆက်မပြတ်ကြိုးပမ်းကြရပါလေ
။မဆလာအာနာရှင်ဘူဂျိုကြီးနေဝင်လက်ထက်1962ကစပြီးမဆလာအစိုးရဆင်းပေးရပြီးစေအစိုးရတက်လာတဲ့1988အထိပညာအရေးအသွေးတဖြည်းဖြည်းကြာဆင်းလာပါတယ်။1988နောက်ပိုင်းအနှစ်20ကျော်မှာပညာရေးကဏ္ဍဟာစေအစိုးရရဲ့အဖြစ်အကံတစ်ခုဖြစ်လာပါတယ်။နိုင်ငံရေးဥတည်ချက်အတွက်ပညာရေးကိုလိုသလိုအသုံးပြုတဲ့အချိန်ဖြစ်ပါတယ်။အရေးအသွေးကြာဆင်းချိန်မှာအရေးအတွက်များပြားလာပါတယ်။1988မှာတက္ကသိုလ်ကောလိပ်32ခုသာရှိပေမဲ့အနှစ်20ကျော်အတွင်းမှာ182ခုအထိတိုးပွားလာပါတယ်။ဒီတက္ကသိုလ်တွေမှာတွားရောက်ပညာသင်ကြားရတာဟာခက်ခဲတဲ့အတွက်အဝေးရောက်တက္ကသိုလ်တက်ကြတာများပါတယ်။2015စီရင်အရအဝေးရောက်တက္ကသိုလ်တက်သူ3သိန်းကျော်ရှိပါတယ်။ဆာမင်းပွဲနီးလာရင်10ရက်သင်တန်းတက်ပြီးဖြည့်ရတဲ့တက္ကသိုလ်ဖြစ်ပါတယ်။ဝဲရချိန်မှာအလွတ်ကျပ်ထားတာတွေကိုမိကုံတဲ့စနစ်ဖြစ်ပါတယ
်။အရေးအသွေးရှိတဲ့ပညာရေးတည်ဆောက်ဖို့အတွက်ရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ်။ဒါကြောင့်အစိုးရအသုံးပြ20ရာခိုင်နှုန်းအထိပညာရေးမှာသုံးဖို့ရွယ်ကြောင်း2015အမျိုးသားပညာရေးဥပဒေမှာပေါ်ပြပါတယ်အလွတ်ကျပ်ကျောင်းသားဘဝကကြိုးကျောင်းဆက်ဆက်တွေးခေါ်ရတဲ့ကျောင်းသားအဖြစ်အသွင်ပြောင်းဖို့လိုတယ်လို့ဒေါက်ဆန်းစုကြည်ကမနစ်ကကျင်းပတဲ့ပညာဖွံ့ဖြိုးမှုအကောင့်အထည်ပေါ်ရေးနှင်းသောဖလှယ်ပွဲမှာပြောတော်ပါတယ်ဆရာပြောသမျှနားထောင်ရတဲ့အစီအလာမဟုတ်ပဲပြောရဲဆိုရဲတွက်လက်ထက်မြက်တဲ့ကျောင်းသားကျောင်းသူတွေဖြစ်လာအောင်ဆရာဆရာမတွေကလေ့ကျင့်ပေးမှဒီမိုကရေစီအစစတင်ကျောင်းကဖြစ်လာလိမ့်မယ်လို့ဆိုပါတယ်
။ကလေးတွေလွတ်လပ်စွာတွေးခေါ်နိုင်အောင်မြေတောင်မြှောက်ပေးတဲ့တင်ကြားနည်းဟာမြမရိုးရအစဉ်အလာနဲ့ဆန့်ကျင်ပြီးဆရာဆရာမအခမ်းကဏ္ဍကိုမှေးမိန်စေတဲ့အတွက်လက်မခံလိုကြဘူးလို့ဆိုပါတယ်။စဉ်စားတွေးခေါ်တတ်အောင်သင်ပေးတဲ့နည်းအစားအလွတ်ကျပ်နည်းကိုသာဆရာဆရာမတွေကနှစ်သက်တယ်လို့ပညာရေးသုတေသနဘူရိုရဲ့စစ်တမ်းတစ်ခုမှာဖော်ပြကြောင်းသိရပါတယ်။ NLD အစိုးရရဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာလဲအလွတ်ကျပ်ဓလေ့ကနေဆန်းစစ်တွေးခေါ်တဲ့ဓလေ့ကိုကူးပြောင်းလိုကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ခက်ခဲနေပုံရပါတယ်။အရေးအသွေးတိုးတက်ဖို့အတွက်နှစ်ပေါင်းများစွာကြာနိုင်ပါတယ်။အရေးအတွက်ကတော့နှစ်အနည်းငယ်အတွင်းတိုးပွားလာနိုင်ပါလေ
အစိုးရရဲ့ပညာရေးအသုံးပြုတိုးပွားလာတာကတော့သိတာပါလေဥသိမ့်စိန်အစိုးရလက်ထက်မှာပညာရေးအသုံးပြု၄ဆလောက်တိုးပွားလာပြီးအစိုးရရဲ့အသုံးပြု900ရာခိုင်နှုန်းဖြစ်လာပါလေဒါပေမဲ့တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုရဲ့200ရာခိုင်နှုန်းသာရှိပြီးမလေးရှားကတော့600ရာခိုင်နှုန်းအထိရှိပါသေးဥသိမ့်စိန်လက်ထက်မှာကျောင်းပစ် 9600 ကျော်ဆောက်လုပ်ခဲ့ပြီးကျောင်းဟောင်း1900ကျော်ကိုမွမ်းမံပြင်ဆင်နိုင်ခဲ့ပါတယ်။ကျောင်းအဆောက်အဦတိုးပွားလာတာနဲ့အတူဆရာဆရာမ9000လောက်ကိုလည်းခန့်အပ်နိုင်ကြောင်းသိရပါတယ်။ကမ္ဘာစံချိန်မီပညာအရေးအသွေးရနိုင်ဖို့အတွက်စဉ်စားတွေးခေါ်ပြီးဝေဖန်ပိုင်းခြားသုံးသပ်နိုင်ဖို့လိုအပ်ပါတယ်။ရထားတဲ့သတင်းအချက်လက်ကိုအကဲဖြတ်နိုင်ဖို့လိုပါတယ်။ဒါပေမဲ့ကြိုးကြောင်းဆက်ဆက်ပြီးစဉ်ချင်းတွေးခေါ်တတ်တဲ့အရေးအသွေးရှိလာအောင်မီတော်မြောက်ပေးရင်းနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနိုင်ရေးဟာဆက်ဆက်နေပါပဲ။ကွဲပြားခြားနားတဲ့အယူအဆထုတ်ပေါ်ပြောဆိုသူကိုအရေးယူတဲ့အစိုးရဟာကျောင်းသားတွေစင်ရင်တွေးခေါ်တတ်အောင် လုတ်ပေးနိုင်ပါမလားဆိုတာကတော့စဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ။